ရှိသတင်းပတ်ထဲမှာမြန်မာဆိုရနဲ့ငင်းငင်းရေးအတွက်ဆွေးနွေးဖို့စီစဉ်နေချိန်မှာပဲရခိုင်လက်နက်ကင်ဖွဲ့ AA နဲ့မြန်မာစစ်တပ်အကြားရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာအရက်သားတွေကိုလမ်းပြဖြစ်ခေါ်ယူတာတွေရှိခဲ့တယ်လို့လည်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အပြည့်အစုံကိုတော့ဆက်တွေ့ဆွန်းဆန်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်ကုံမြို့နယ်တောင်ပွင်နဲ့ဓာတ်ရွှေရွာကြားဒီကနေ့မနက်ပိုင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်လက်နက်ကြီးချရောက်လို့ရွာသားတွေထိခိုက်မှုရှိခဲ့တယ်လို့လမ်းပြဖြစ်ခေါ်ယူမှုတွေရှိခဲ့ကြောင်းဓာတ်ရွှေရွာသားတို့ကပြောပါတယ
်ကျွန်တော်တို့ဒီတောင်ပွင်နဲ့တက်စီကြောင်းမှာရုပ်ရှင်တွေဖြစ်တယ်လို့ဒီလက်နက်ကြီးတွေနဲ့ဆန္ဒငါးဆင်းကဖြစ်တယ်ရွာတော့လျော့ပြတ်ရှိပါတယ်လူမျိုးတွေကမိန်းကလေးတို့ကရင်ထဲမှာရုံထဲကဖြစ်စီတယ်လက်နက်ကြီးရှိတယ်ရဲကြမှာတော့လက်မမှာစီတော့တယ်အခုကတော့နိုင်ငံနဲ့ယူတော့တယ်ဆေးလောက်ဆက်တော့တယ်ဒီလိုအခါကျကျွန်တော်ယူအထက်ကိုတက္ကသိုလ်တောင်းဆိုတဲ့ယူအရှိတယ်ဆေးရောဆေးကိုခေါ်တော့တယ်ဒီကနေ့မှလည်းကိုမှုကြီးနေအိန္ဒိယကိုတက်တယ်ဒီကိစ္စတာတော့တယ်ဒါမှမသိဘူး
၆ကောင်မဲဆန္ဒနယ်ကပြည်နယ်ဟုတ်တော်ကုစလေဦးအောင်တန်းစိန်ကတော့စိုက်ပွဲကြောင့်ထိခိုက်မှုအခြေအနေနဲ့တမရဘက်ကနေလမ်းပြဖြစ်ဖမ်းဆီးခေါ်ဆောင်သွားတဲ့ရွာသားတွေပြန်လည်ရောက်ရှိရေးအတွက်ဆောင်ရွက်နေတယ်လို့ပြောပါတယ
်အဲ့တော့ဒီလိုနေကြတော့ရသာတိသူတုံးဦးထိခိုက်တယ်ရတယ်ဒါကြောင့်လည်းဖန်စီပေါ်လူတော့လူတော့ပြောကြတယ်လက်ဖက်ကပ်ပြည်သူတွေကကျွန်တော်တို့ကိုတောင်းကြလာတယ်ဆိုတော့ဒီဖက်ကသူတို့ကိုပြန်လည်ကြောက်လို့မျိုးရောင်းနိုင်ဖို့စူးစမ်းပြီးတော့ဆောင်ရွက်နေပါတယ်ခင
်ဗျအနောက်ပိုင်းတိုင်းစေတနာကျုပ်သတ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ကြောက်တော်မျိုးနဲ့တောင်ပွေနဲ့သားပြူရွာကြားစိုက်ပွဲဖြစ်ပွားခဲ့ကြောင်းအတိအကျပြောဆိုပြီးအခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ
်ကျွန်တော်ကြောက်တော်ရဲ့မြောက်ပန္နာလေးမှာဖြစ်တာဒီကြားတော့ဘာမှတော့ဖြစ်တာတော့မမြင်ဆိုင်စိတ်တော်ပြေတော့ပဲဖြစ်တာ
တိုက်ပွဲတွင်အရသာထိခိုက်မှုနဲ့လမ်းပြဖြစ်ခေါ်ယူသွားမှုအခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ်။ဒီကနေ့မနက်မှာပူရီတောင်မြို့နယ်ခွာဆုံမြောက်ဘက်မှာလည်းပြစ်ခတ်တိုက်ခိုက်တဲ့လက်နက်တံတွေကြားနေရကြောင်းဒေသခံရွာသူတို့ကပြောပါတယ်။မနေ့ကလည်းကြောက်တော်မြို့နယ်ဘက်နဲ့မင်းပြမြို့နယ်ဘက်မှာတပ်မတော်စစ်ကြောင်းဖွဲ့ကိုအေအေဖွဲ့ကနေမိုင်းဖောက်ခွဲမှုပြုလုပ်ခဲ့တယ်လို့တပ်မတော်သတင်းမှကြေညာရေးတွင်းမှုပုံမှုချုပ်စော်မင်းထွန်းကပြောပါတယ်။
မနီကတော့ကျွန်တော်တောက်တော်ဖက်မှာရမူနန်းဆောက်ခဲ့တာရှိတယ်။ပြင်းမှပြီးရရရှိတော့တယ်ပြောတယ်။ဒီဘက်ကဒီဘက်တော့ထိခဲ့တာရရှိမှုရှိတော့။နောက်ပြီးမြင်းကြားဘက်မှာလည်းရံပေါင်းတရားရဲ့တောင်ပဲမိသားလေးတောင်တော့မှလည်းရမူနန်းလုံးဆောက်ခဲ့ရတာရှိတယ်။အဲ့မှာတော့ဒီလိုပြစ်တီချိုးတန်းရရှိမှုတော့ရှိတယ်။
ဒီပိုင်းမြန်မာစစ်တပ်နဲ့အေအေဘက်တို့စိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိရှိဖို့အေအေဘက်ကိုဆက်သွယ်ဆက်ပြီးမှလည်းဆက်သွယ်လို့မရရှိခဲ့ပါဘူး။ဒီခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေဆွဲဆက်လာတာမရှိသေးပဲပုံမှုပြင်းထန်လာနေတာပါ။တိုက်ပွဲကြောင့်ဒေသုံထိခိုက်တန်ရန်ရတဲ့အရသားတွေကလည်းများပြားလာနေတယ်လို့စစ်ဘေးတန်းရှောင်နေရတဲ့အရေးအတွက်ဟာလည်း9000ခန့်ရှိလာနေပြီဖြစ်ပါတယ်။မြန်မာစိုးရရဲ့ငင်းချမ်းကြီးကော်မရှင်ကရှေ့တရင်ပတ်တနင်္လာနေ့ကျရင်စမ်းမြင်တဲ့ကျိုင်းတို့မြို့မှာငင်းချမ်းကြီးအတွက်တွေ့ဆုံဆွေးနွေးဖို့ရခိုင်လက်နက်ကန်ဖွဲ့အေအေပါဝင်မြောက်ပိုင်းမှာမိတ်လေးဖွဲ့ကိုဖိတ်ခေါ်ထားပါတယ်။တိုင်းတလက်နက်ကန်ဖွဲ့တွေဘက်ကတော့ကလန်းချင်းနဲ့ပတ်သက်လို့ဖွဲ့ဝင်တွေကြားညှိနှိုင်းသွားရမှာဖြစ်ပြီးတမရဘက်ကကုစင်နဲ့ဆေလှုပ်ဖို့ကိုလည်းတောင်းဆိုထားကြပါတယ်ခင်ဗျ။